Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အောက်တိုဘာလ5ရက်တနင်္လာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကြောင့် Walter Reed စစ်ဆေးရုံမှာကူးစက်မှုခံယူနေတဲ့ American သမ္မတ Donald Trump ဟာဆေးရုံပြင်မှာသူ့ကိုလာရောက်အားပေးနေကြသူတွေကိုတင်းတင်းကြပ်ကြပ်နေတဲ့ကားနဲ့ထွက်ပြီးနှုတ်ဆက်ခဲ့ပါတယ်။ Trump ကိုထောက်ခံတဲ့အလံတွေဝှေ့ယမ်းပြီးဆေးရုံပြင်မှာစုဝေးနေကြသူတွေကိုသမ္မတ Trump ကအထူးလုံခြုံရေးအဆောင်တွေပါတဲ့ရန်တန်းနဲ့ထွက်ပြီးတော့နှုတ်ဆက်ခဲ့တာပါ။ဆေးရုံပြင်မှာသမ္မတကိုအားပေးနေသူတွေကိုသမ္မတ Trump နှုတ်ဆက်ခဲ့ပြီးတဲ့နောက် Walter Reed ဆေးရုံကသမ္မတအထူးကုသဆောင်ကိုသမ္မတ Trump ပြန်သွားခဲ့တယ်လို့အင်ဗျူတော်ပြောခွင့်ရထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့သမ္မတ Trump ရဲ့ကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျသွားတာနှစ်ခါကြုံခဲ့ရတယ်လို့သူ့ကိုကုသပေးနေတဲ့ဆရာဝန်တွေကတနင်္ဂနွေနေ့ကပြောကြားပါတယ်။အဲ့ဒါကလွဲလို့အခြေအနေအတော်လေးကောင်းတယ်လို့သမ္မတရဲ့ကျန်းမာရေးအတွက်အဓိကတာဝန်ယူထားသူဆရာဝန်ဒေါက်တာ Sean Conley ကသတင်းတောက်တွေကိုပြောပါတယ်။တောက်ကြနေတုန်းကအင်ဗျူတော်မှာသမ္မတကိုအောက်ဆီဂျင်တစ်နာရီလောက်ပေးခဲ့ရတာနဲ့ပတ်သက်လို့အစောပိုင်းကအထူးကြမပြောဘဲဝေးလေကြောင်ပတ်လုပ်ခဲ့တာနဲ့ပတ်သက်လို့တော့သတင်းတောက်တွေမေးတဲ့အခါမှာဒေါက်တာကွန်လီကအဖွဲ့ရဲ့အကောင်းမြင်စိတ်ကိုထင်ဟပ်စေမယ့်အဖြေမျိုးဖြစ်အောင်စူးစမ်းဖြေခဲ့တာလို့တုံ့ပြန်ပါတယ်။သမ္မတကိုကုသပေးနေတဲ့ဆရာဝန်အဖွဲ့အနေနဲ့တစုံတရာဖုံးကွယ်ဖို့စူးစမ်းရဲဆိုတာလည်းမဟုတ်ဘူးလို့သူကဆိုပါတယ်။လက်ရှိမှာသမ္မတကိုတက်ဆာမက်သဇုံစတီရိုက်ဆေးနဲ့ဆေးဘက်လေအောင်၅ရက်တောက်ရတဲ့ virus တိုက်ဖျက်ဆေး remdesivir တို့ကိုလည်းပေးထားတယ်လို့သမ္မတရဲ့ဆရာဝန်တွေကပြောပါတယ်။ဒီနေ့ကနေ့မှသမ္မတအခြေအနေကောင်းရင်အစောဆုံးတနင်္လာနေ့မှတော့ဆေးရုံကဆင်းနိုင်မယ်လို့ John Hopkins ဆေးသက္ကသိုလ်ကအဆုတ်ရောဂါအထူးကူဆရာဝန်ဒေါက်တာ Brian Garibaldi ကလည်းဒီနေ့ကနေ့တော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။သမ္မတအနေနဲ့အဆုတ်ထိခိုက်ခံစားရတာမျိုးဖြစ်သလားဆိုတဲ့မေးခွန်းမျိုးတို့ကိုတော့သမ္မတကိုကူတာပေးနေတဲ့ဆရာဝန်တွေကအတိအကျဖြေကြားခြင်းမရှိပါဘူး။ကမ္ဘာတဝမ်းမှာ COVID-19 ကရောဂါအတိပြုလူလာ35သန်းကျော်သွားပါပြီ။ကရောဂါကြောင့်သေဆုံးသူကမ္ဘာမှာ1သန်းကျော်သွားခဲ့ပြီးသတင်းသဘက်ကြားမှာပဲအတိပြုလူနာအရေအတွက်ဟာလဲ35သန်းကျော်သွားပြီလို့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ကပြောပါရယ်ဒီနှစ်တနင်္လာနေ့မှာဂျာမနီနိုင်ငံမှာအတိပြုလူနာ3သိန်းကျော်သွားပြီဖြစ်တယ်လို့ဗြိတိန်နိုင်ငံမှာလဲအတိပြုလူနာ5သိန်းပြည့်သွားပါပြီ EU ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ဟာသူနဲ့ထိတွေ့ခဲ့သူတရားကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့အတွက်တခြားသူတွေနဲ့မတွေ့ဘဲတိကျခွဲနေတယ်လို့ဒီကနေ့ Twitter လူမှုကွန်ရက်ပေါ်ကနေအတည်ပြုပါရယ်ပြီးခဲ့တဲ့အင်္ဂါနေ့ကအစည်းအဝေးတစ်ခုမှာတက်ရောက်ခဲ့သူတယောက်ကိုရိုနာဗိုင်းရပ်စ်ပိုးကူးတယ်လို့အတည်ပြုခဲ့ပြီးတဲ့နောက်အခုလိုမျိုးတီးကြခွဲနေတာဖြစ်ပါတဲ့အတည်ပြုလူနာပြန်များလာနေတဲ့ပြင်သစ်နိုင်ငံမှာအင်္ဂါနေ့ကစတင်ပြီးတော့အရက်ဘားတွေသတင်းနှစ်ပတ်ပိတ်ထားရမှာပါစားတောက်ဆိုင်တွေအနေနဲ့လည်းယောဂပိုးကင်းရှင်းအောင်လို့အစီအစဉ်အသစ်တွေစတင်လုပ်ရမယ်လို့ဝန်ကြီးချုပ်ယုံကပြောထားပါတယ်နယူးဇီလန်နိုင်ငံမှာတော့ COVID-19 ကရောဂါထိန်းချုပ်ရေးအော့ကလန်မြို့မှာချမှတ်ထားတဲ့ကန့်သတ်ချက်တွေကိုလာမယ့်ပုတ်ထုံးနေ့ကစတင်ဖယ်ရှားမယ်လို့ဝန်ကြီးချုပ်ဂျက်စန်ဒါအာဒန်ကဒီကနေ့ကြေညာပါတယ်ဇီဝကံမဗေဒသို့မဟုတ်ဆေးပညာဆိုင်ရာ2020ခုနှစ်အတွက်နိုဘယ်ဆုကို Hepatitis C Virus ပိုးကိုတွေးရှိခဲ့ကြတဲ့ American သိပ္ပံပညာရှင်2ယောက်နဲ့ British သိပ္ပံပညာရှင်1ယောက်တို့ပူးတွဲရရှိသွားကြပါတယ
် The Nobel Assembly at Karolinska Institutet has today decided to award the 2020 Nobel Prize in Physiology or Medicine jointly to Harvey J. Aldrin.
American သိပ္ပံပညာရှင် Harvey J. Aldrin, Charles M. Rice နဲ့ British သိပ္ပံပညာရှင် Michael Houghton တို့ကို2020ခုနှစ်ဇီဝကံမဗေဒသို့မဟုတ်ဆေးပညာရဆိုင်ရာ Nobel ဆုချီးမြှင့်ကြောင်းဒီဘာသာရဆိုင်ရာဆုရွေးချယ်ရေးCarolinska Institute ရဲ့အတွေ့အမှုချုပ်ကကြေညာသွားပါတယ်။ဒီသိပ္ပံပညာရှင်၃ယောက်ရဲ့လေ့လာမှုကြောင့်သွေးကနေကူးစက်နိုင်တဲ့ Hepatitis C virus ပိုးအကြောင်းသိရှိနားလည်ခဲ့ရတယ်လို့ Nobel ဆုရွေးချယ်ရေးကော်မတီက Stockholm မြို့မှာဒီနေ့ပြုလုပ်တဲ့ဆုကြေညာပွဲမှာပြောကြားပါတယ်။သူတို့ရဲ့ရှာဖွေတွေ့ရှိမှုကနေသွေးစစ်ဆေးကုသတာနဲ့ဆေးဝါးသက်တွေကိုဖော်ဆက်နိုင်တာတွေလုပ်ခဲ့ပြီးလူသားပေါင်းများစွာရဲ့အသက်တွေကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါရယ် Hepatitis A ပိုးနဲ့ B ပိုးတွေမှမသိခဲ့ရတာတွေကို C ပိုးကနေပြီးတော့သိရှိအောင်လို့သိပ္ပံပညာရှင်တွေလေ့လာဖော်ထုတ်နိုင်ခဲ့တာကြောင့် Hepatitis C ပိုးရှိသူတွေကိုကုသနိုင်မဲ့နည်းလမ်းသစ်တွေပေါ်ပေါက်ခဲ့တာဖြစ်ပါတယ် Nobel ဆုရရှိတဲ့သိပ္ပံပညာရှင်၃ယောက်အနေနဲ့စုငွေဒေါ်လာ 1.1 သန်းစီရရှိမှာဖြစ်ပါတယ် နာဂိုနိုကာရာဘတ်ဒေသတွေကအာမေးနီးယားခွဲထွက်ရေးသမားတွေရဲ့မြို့တစ်မြို့ကိုအဇာဘိုင်ဂျန်စစ်သားတွေကသိမ်းပိုက်ခဲ့တယ်လို့ဆိုတဲ့ဗီဒီယိုကိုအဇာဘိုင်ဂျန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။COVID-19 ကြောင့်သေဆုံးသူစနေနေ့ကတသိန်းပြည့်ခဲ့တဲ့အိန္ဒိယဟာအမေရိကန်နဲ့ဘရာဇီးပြည်ရင်ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ကူးစက်မှုနှုန်းရောကျသွားမယ့်အနေအထားမရှိသေးပေမယ့်နိုင်ငံတွင်းအသွားအလာကန့်သတ်ချက်တွေကိုပြီးခဲ့တဲ့အပတ်ကစပြီးတော့ဖြေလျှော့ပြီးခဲ့ပါတယ်။ပြည်နယ်တွေမှာကျောင်းတွေနဲ့ရုပ်ရှင်ရုံတွေကိုလည်းပြန်ဖွင့်ခွင့်ပြုထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ3600ကျော်ရှိတဲ့အတွက်အခုထိကူးစက်သူစုစုပေါင်း3သိန်းကျော်ရှိပါတယ်။သေဆုံးသူစုစုပေါင်းကတော့11000ကျော်ရှိပါတယ်ရှင်ဖိလစ်ပိုင်မှာဒီကနေ့တင်းလာနေကစပြီးအခြေခံပညာအဆင့်မူလာရန်ကစလို့အထက်တန်းထိအဝေးသင်စနစ်နဲ့ကျောင်းတွေကိုပြန်ဖွင့်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အခုလိုအဝေးသင်စနစ်ကိုပြောင်းလိုက်ရတဲ့အတွက်ငကူကလေးကကျောင်းတွေမှာစာသင်ခန်းဆရာဆရာမနဲ့တင်ထောက်ကူပစ္စည်းတွေအလုံးလောက်မရှိတဲ့ဖိလစ်ပိုင်နိုင်ငံမှာငွေကြေးမတက်နိုင်သူတွေအတွက်အခက်အခဲနဲ့ကြုံတွေ့နေရပါတယ်ဖိလစ်ပိုင်အစိုးရကျောင်း 48,000 ကျော်လောက်မှာတနိုင်ငံလုံးအတိုင်းအတာနဲ့ကျောင်းတက်ဖို့စီရင်ပေးသင့်သူ25သန်းနီးပါးရှိပြီးအခုလိုအဝေးစဉ်စနစ်ကမိဘအုပ်ထင်းသူတွေလည်းပြီးကနေကလေးတွေကိုကူညီပေးဖို့လိုအပ်လာတာပါကျေးလက်မှာနေထိုင်သူတွေနဲ့ဆင်းရဲတဲ့မိသားစုကလာတဲ့ကျောင်းသူကျောင်းသားအများစုကတော့အစိုးရထောက်ပံ့ပေးတဲ့ digital ဒါမှမဟုတ်ပုံနှိပ်သင်ကန်းစာတွေကိုလေ့လာကြရမှာဖြစ်တယ်လို့အင်္ဂအုပ်ထင်းသူမိဘတွေအကိုအမတွေရဲ့လမ်းညွှန်မှုတွေနဲ့ပညာသင်ကြားကြရမှာပါအများစုကကွန်ပျူတာမရှိသလိုအင်တာနက်လိုင်းလည်းမရှိပါဘူးမေးစရာတွေရှိရင်တော့ဆရာဆရာမတွေကိုတယ်လီဖုန်းကတဆင်ဆက်သွယ်မေးမြန်းနိုင်ပါတယ်မြို့နေသူတွေနဲ့တခြားတက်နိုင်တဲ့သူတွေကတော့သင်ကန်းစာတွေကိုအွန်လိုင်းကတဆင်ဒါမှမဟုတ်ရေဒီယိုနဲ့တီဗီကတဆင်ထုတ်လွှင့်ပေးဖို့လိုလားကြပါတယ်။ကျောင်းတွေကကိုရိုနာဗိုင်းရပ်စ်ကူးစက်ရနေရာတွေဖြစ်လာမှာကိုစိုးရင်လို့ COVID-19 ကာကွယ်ဆေးရတဲ့အချိန်မှာလူကိုယ်တိုင်တက်ရတဲ့ကျောင်းတွေပြန်ဖွင့်ဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကပြောထားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာအခုအချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,200ကျော်ရှိတဲ့အတွက်အရှေ့တောင်အာရှမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။သေဆုံးသူကတော့9,900ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်တန်ရရှိခံစားနေရတာကြောင့်စင်ကာပူနိုင်ငံကအသေးစားလုပ်ငန်းတွေနဲ့လူတူးချင်းစီအတွက်ချင်းဝင်တဲ့အိမ်အရကြပေးဆက်ငွေတက်တာခွင့်ပေးတဲ့အစီအစဉ်ကိုနောက်နှစ်အထိရတိုးမြင့်သတ်မှတ်ပြီးကြောင်းစင်ကာပူအစိုးရကတင်းနှံလာနေကကြေညာလိုက်ပါတယ်။ဧပြီလတုန်းကစတင်ခဲ့တဲ့အဲ့ဒီအစီအစဉ်မှာအိမ်အရကြချင်းဝင်ပေးဆက်ဖို့ရရှိဆိုင်ပေးတာနဲ့ချင်းဝင်အတွက်အတူနှုံလျှော့ချပေးတာတွေပါဝင်ပြီးဒီဇင်ဘာလ31ရက်နေ့မှာတည်တန်းကုန်ဆုံးမှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေနဲ့လူတူးချင်းစီအနေနဲ့လာမယ့်နှစ်2020ခုနှစ်အစောပိုင်းကာလအထိငွေကြေးလက်ပတ်ဖို့အခက်အခဲရှိနေဦးမှာဖြစ်တဲ့အတွက်အခုလိုရတိုးသတ်မှတ်ပေးတာဖြစ်တယ်လို့စင်ကာပူဘဏ္ဍာငွေကြေးအာဏာပိုင်အဖွဲ့နဲ့စင်ကာပူဘဏ္ဍာရေးလုပ်ငန်းကိုကိုးစားပြုတဲ့အဖွဲ့အစည်းတွေကပြောပါတယ်။အခုလိုရတိုးပေးတဲ့အစီအစဉ်ကို2021ခုနှစ်အတွင်းအဆင့်လိုက်ပြန်ပြီးတော့ရုပ်သိမ်းသွားမှာလည်းဖြစ်ပါတယ်။စင်ကာပူစီးပွားရေးလုပ်ငန်းတွေနဲ့အိမ်တော်စုတွေကိုကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးဖို့အတွက်စင်ကာပူအစိုးရကပြည်ရင်းအသတင်းထုတ်လွှင့်မှု GDP ရဲ့20ရာခိုင်နှုန်းနဲ့ညီမျှတဲ့စင်ကာပူဒေါ်လာဘီလီယံ100သုံးဆွဲခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အခက်ကြုံနေရတဲ့အသေးစားလုပ်ငန်းငယ်တွေကိုပိတ်ပစ်ဖို့ဒါမှမဟုတ်ပုံစံပြောင်းလုပ်ငန်းလုပ်ကိုင်ဖို့အတွက်ခက်မြန်မြန်နဲ့အကုန်ကျနေတဲ့လူမွေးစီးရင်တွင်ဒီဝါလီခံနိုင်ဖို့အကူအညီပေးတဲ့အစီအစဉ်တစ်ရက်ကိုလည်းစင်ကာပူအစိုးရကစတင်အကောင်အထည်ဖော်နေပြီးဖြစ်ပါရဲ့ရှင်။ COVID-19 ကူးစက်နေတာကြောင့်ဆေးကုသမှုခံယူနေရတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းမာရေးအခြေအနေတိုးတက်ကောင်းမွန်တဲ့အတွက်တနင်္လာနေ့အာရှအစုရှယ်ယာဈေးကွက်ပြန်ပြီးတော့မြင့်တက်ခဲ့ပါတယ်။ဂျပန်နီကေးအညွန်ကင်ကတက်တဲ့သမာ200ဂိုင်နှုန်း၊ဩစတြေးလျ S&P ASX အညွန်ကင်ကနှစ်တက်သမာ900ဂိုင်နှုန်း၊တောင်ကိုရီးယား KUSPI ကတက်တဲ့သမာ200ဂိုင်နှုန်းနဲ့ထိုင်ဝမ် TSEC ကတုံညာတက်သမာ200ဂိုင်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ဒီကနေ့နေ့လယ်ပိုင်းဟောင်ကောင်ဟန်ဆန်အညွန်ကင်ကတက်တဲ့သမာ300ဂိုင်နှုန်းနဲ့အိန္ဒိယ Sensex ကတုံညာတက်သမာ800ဂိုင်နှုန်းမြင့်တက်ခဲ့ပြီးရှန်ဟိုင်း Composite ဈေးကွက်ကတော့အမျိုးသားနေအားရဲ့ကြောင့်ပိတ်ထားတာပါ ရွှေဈေးကတအောင်စားကိုအမေရိကန်ဒေါ်လာ 1,892.90 နဲ့ 3,800 ကျပ်လုံးကျဆင်းခဲ့ပါတယ်။အမေရိကန်ယူနန်ဈေးတစ်စီကို 39.65 ဒေါ်လာဈေးနဲ့ 1.600 ကျပ်လုံးမြင့်တက်ခဲ့ပြီးနိုင်ငံတကာစံသတ်မှတ်ထားတဲ့ Brent ယူနန်ဈေးတစ်စီကို 39.85 ဒေါ်လာနဲ့ 1.400 ကျပ်လုံးတက်ခဲ့ပါတယ်။မြို့တော်ဝါရှင်တန်နားက Walter Reed စစ်ဆေးရုံမှာစစ်ကူတမှုခံယူနေတဲ့အသက်84နှစ်ရှိပြီးဖြစ်တဲ့ American သမ္မတနဲ့ Trump ဟာတနင်္လာနေ့လောက်တော့အစောဆုံးအင်ဖြူတော်ကိုပြန်နိုင်လိမ့်မယ်လို့ဆရာဝန်တွေကပြောပါတယ်။ American အဓိကအစုရှယ်ယာကြီး၃ခုဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq တနင်္လာနေ့ကြိုယောင်ကြိုဝယ်စီးကွက်တွေလည်းမြင့်တက်ခဲ့ပါတယ်ရှင်။တော်ရရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံကို၂ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံရဲ့အတွင်းဝင်နဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဟာမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်အနေနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအရေးဆွေးနွေးခဲ့တယ်လို့ကိုဗစ်ရောဂါကုသဆေးရည်လည်းပေးအပ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် Harsh Shringla နဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravnia နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါင်းဆန်းစုကြည်တပ်မတော်ကာဝေးရေးဦးစီးချုပ်တို့နဲ့တရားတွေ့ဆုံခဲ့ပြီးနိုင်ငံသားကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားရဲ့ဝင်ကြီးလည်းဖြစ်တဲ့ဒေါင်းဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအိန္ဒိယမြန်မာထိုင်းသုံးနိုင်ငံချိတ်ဆက်မဲ့လမ်းတည်ဆောက်ရေးပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်
ဟိုဒီနိုင်ငံကိုဗစ်တိုက်ဖြတ်ရေးအတွက်ကူညီပေးဖို့ရဲ့နောက်ပြီးတော့ဆေးကန်ဒီစီလဆေးပေါ်တာအလုံး3000ယူပါတယ်နောက်ပြီးတော့အဓိကတော့ကျွန်တော်တို့နိုင်ငံဆွဆန်ရေးဥပပေါ်တော့နောက်ပြီးတော့လက်ရှိဆောင်ရွက်နေတဲ့ပူးပေါင်းဆောင်ရွက်တွေပေါ်တာအရှိန်ပေါ်မပြတ်ဆောင်ရွက်သွားနိုင်ဖို့ပေါ်တာ
အိန္ဒိယကြီးကြပ်ဦးစီးချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာပဲတပ်မတော်ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါင်းဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်ပေးရတဲ့ကိုဗစ်ကုသဆေးအလုံး3000ကိုပေးရခဲ့ကြောင်းလဲမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်အပါအဝင်ကမ္ဘာနိုင်ငံကြီးတချို့စံသတ်ကုသပေးနေတဲ့ Remdesivir ထိုးဆေးဟာကိုဗစ်ကုသရေးမှာအထိုက်အလျောက်အောင်မြင်မှုရရှိနေပေမယ့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အသိအမှတ်ပြုထားတာမရှိသေးကြောင်းလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ငင်ကြီးက VOA ကိုပြောပါတယ
် WHO ကနေပြီးတော့ဒီရောဂါအတွက် COVID-19 အတွက်ကုသမဲ့ဆေးဆိုပြီးတော့လည်းမထွက်သေးပါဘူးသို့တော့ Remdesivir တို့ဘာလို့ဒီထိုးဆေးတွေအားဆိုရင်ဆေးရုံတက်ရက်30ရာခိုင်နှုန်းလောက်တူဝါးစေတယ်ငါကထားမဆေးရုံဆေးရက်တက်ပြီးမှကောင်းမဲ့လူနာကသူ့ဆေးဒီဆေးကိုထိုးခြင်းနဲ့9ရက်နဲ့သက်သာတယ်စသဖြင့်ဓာတ်မျိုးတွေတော့သူ့သေနာရလဒ်တွေရှိတာတော့ရှိပါတယ
်မြန်မာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့စက်တင်ဘာ1ရက်ကတွေ့ဆုံခဲ့တဲ့တရုတ်ကွန်မြူနီပါတီဗဟိုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်မစ္စတာရန်ချေချီကလည်းတရုတ်နိုင်ငံအနေနဲ့ကိုဗစ်ရောဂါကာဝယ်ဆေးဈေးကွက်ကိုဖြန့်ချိရဲ့အခါမြန်မာနိုင်ငံကိုဦးစားပေးသွားမယ်လို့ပြောခဲ့ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ
ကိုဗစ်ရောဂါကြောင့်သေဆုံးသူတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရောဂါပြင်းထန်မှုအဆင့်ခွဲပြီးကုသမှုပေးဖို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ပိုးရိပ်လူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာလူနာတွေရဲ့ရောဂါလက္ခဏာပေါ်မူတည်ပြီးကုသမှုပေးဖို့နဲ့ရောဂါလက္ခဏာမပြင်းထန်သူတွေကိုနေအိမ်မှာထားဖို့ကျန်းမာရေးတာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်။ယောဂကုသမှုမှာထိထိရောက်စီမံခန့်ခွဲနိုင်အောင်ရည်ရွယ်ပြီးယောဂဘူးရှိတဲ့အတီးပြူလူနာတွေကိုအုပ်စု၃စုခွဲအဆင့်သတ်မှတ်ပြီးကုသမှုပေးမှာဖြစ်တယ်လို့လဲကျန်းမာရေးနဲ့အားစားဝန်ကြီးဌာနဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ဒီမှာကတ္တရီကတော့အနမရတော့ပိုးတွေ့လူနာပေါ့နော်။ကြာယောဂလက္ခဏာလည်းမရှိဘူး။နောက်ခံယောဂလည်းမရှိဘူး။ဒါမျိုးတွေဆိုရင်အနမရတဲ့သူတိတန်စင်တာဆိုပြီးတော့ထားပါတယ်။အဲဒုတိယအုပ်စုကတော့ယောဂလက္ခဏာအတင်းရှိတယ်ဖြားချောင်းစိုးပေါ့နော်အနမရမောပန်းပေါ့နော်စသဖြင့်ဒီလိုလက္ခဏာရှိတယ် တော့လက္ခဏာတွေကမစိုးဘူးသူတို့တွေကိုကြတော့သူတို့လက်ရှိကုသမှုခံယူနေတဲ့စိတ်ယုံမှာပဲသူတို့ဆက်လက်ကုသမှုခံယူမယ်လိုအပ်လို့ရှိရင်တော့ကိုဗစ်ကုသရေးဌာနဖောင်ကြီးကိုရွှေ့မယ်ပေါ့နော်ဒါဒုတိယအဦးစုဖြစ်ပါတယ်တတိယအဦးစုကတော့အသက်ကလည်းကြီးမယ်ယောဂလက္ခဏာကလည်းပို့ပြီးတော့ဆိုးရွားမယ်ဒီကိုတွေကသူတို့ကနောက်ကယောဂတွေလည်းရှိနေမယ်ဆိုလို့ရှိရင်တော့သူတို့ကတော့ကိုဗစ်ကုသရေးဌာနစိတ်ယုံတွေကိုပို့မယ်ပေါ့ဒီနေရာမှာအရင
်ဒီရင်တော့ကပိုးရီလူနာတွေကိုထားရှိကုသမှုပေးနေတဲ့တောင်ကလာဝေပါကီနဲ့ဖောင်ကြီးစိတ်ယုံအဲ့ဒီနေရာတွေအပြင်အခုအချိန်မှာရန်ကုန်စိတ်ယုံကြီးကိုလည်းတိုးချဲ့နေတယ်လို့ပြောပါတယ်။မြောက်ကလာအင်းစိန်နဲ့တင်ငန်းကျွန်းဆံပြစိတ်ယုံကြီးတွေကိုထပ်တိုးချဲ့ထားပြီးစိတ်ယုံကြီးခုနှစ်ခုမှကုသမှုပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ကျမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပိုးရီအတီဗျူလူနာပေါင်း 18,000 နီးပါးရှိနေပြီးသေဆုံးသူကတော့412ဦးရှိပါတယ်။ကိုဗစ်တီဗျူလူနာတွေကိုအုပ်စုခွဲကူတာမှုပေးနေတဲ့အစီအစဉ်အပြင်နောက်ပိုင်းမှာအတီဗျူလူနာတွေများလာခရင်အိမ်မှာပဲတခြားနေကြဖို့အထူးကျန်းမာရေးတာဝန်ရှိသူတွေစဉ်းစားနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။ကျမတို့အနေနဲ့ဂျိုးမရိတ်တာတစ်ကိုလည်းလူနာတွေပို့ဆောင်ဆောင်ရွက်နေတယ်လို့ပဲဂျိုးမရိတ်တာနှစ်မှာလည်းဆောင်ရွက်ပါတယ်။ပြီးလို့ရှိရင်ဒါကိစ္စမှာရှိပေါ့ချူပလာဇာမှာလည်းလူနာ960လောက်ထားနိုင်အောင်လည်းဆောင်ရွက်နေပါတယ်။ဒါအပြင်အောင်ကြီးချင်းဖို့တက်ကတော့လက်ချင်းအကြောင်းတော့အဲ့လိုနေရာတွေမှာလည်းလူနာတွေအများကြီးကျမတို့ကက်တဂရီလိုက်ပေါ့နော်ဒီနေရာမှာဘာလို့ထားမလဲဒါမျိုးတွေလည်းတိုးချက်ပြီးတော့ဆောင်ရွက်နေတာရှိပါတယ်။ဒါချင်းအောင်မြင်ဖို့အိမ်ယာမှာဆိုလည်းဒီအနက်မရတဲ့သူတွေပေါ့နော်သူတို့တွေကိုတည်ချထားတဲ့ကိစ္စတွေဒါမျိုးလည်းဆောင်ရွက်နေပါတယ်
။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါဟာလူတစ်ယောက်မှာနောက်ထပ်တစ်ချိန်ထပ်ပြီးဖြစ်မလာနိုင်ဘူးလို့သေချာမသိနိုင်သေးတာကြောင့်ယောဂပူကင်းစင်သွားပြီးသူတွေအနေနဲ့လည်းသတိနဲ့နေဖို့ကိုအွန်လိုင်းကနေတစ်ဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်
။တချို့ယောဂါတွေကတစ်ခါဖြစ်ပြီးတသက်မှာတစ်ခါပဲဖြစ်တဲ့ယောဂါမျိုးဆိုတာရှိပါလေ။ဒါပေမဲ့ဒီကိုဗစ်ယောဂါတသက်မှာတစ်ခါဖြစ်တဲ့ယောဂါမျိုးမဟုတ်ဘူးလို့တော်တော်များများစိတ်ပညာရှင်တွေကဒီလိုသူတို့မြင်ပါတယ်။အဲဒါကြောင့်မလို့ကိုကတစ်ခါဖြစ်ပြီးဖြစ်ပြီးတော့ကုသလို့ကောင်းသွားပြီ။ကောင်းသွားပြီဆိုလို့ရှိရင်ပို့ပြီးတော့ဂယူဆိုင်ပါ။နှစ်ခါပြန်မဖြစ်အောင်လို့အဲ့လိုကိစ္စဆိုင်စီချပါတယ
်။ရန်ကုန်တိုင်းအတွင်းမှာကိုဗစ်ပိုးရီလူနာနဲ့တန်နေရရှိသူတွေကိုထားနိုင်မှုအတွက်ယာယီနေရာတွေကိုထပ်မံတိုးချဲ့နေရမှာတကုံစကန်မြို့နယ်မှာရှိတဲ့ယူမာရီတာတင်းနယ်နဲ့လည်းပါဝင်ပါတယ်။ပါကီတာမြို့နယ်မှာရှိတဲ့ဖော်ဂျွန်ပလာဇာမှာလည်းလူနာ900နဲ့600ဝန်းကျင်ထားနိုင်မှုစီစဉ်နေသလိုယဉ်ကျေးမှုတက္ကသိုလ်နဲ့လေ့ကျင့်ရေးကျောင်းတွေမှာပါထပ်တိုးထားနိုင်အောင်လှုပ်ဆောင်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်ရောဂါလက္ခဏာတွေကတခုဖြစ်တဲ့အနက်အာယုံမရသူတွေကိုတိချထားနိုင်မှုအတွက်လည်းအောင်မြင်မှုအရာမှာစီစဉ်နေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံမှာရှေ့လထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကိုဗစ်ကပ်ရောဂါကြုံနေရတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာဆင်ကောင်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ကိုဗစ်ကပ်ရောဂါကြောင့်တည်ဆောက်မှုတွေနဲ့ကုသမှုတွေတိုးလာနေတဲ့အတွက်အသွားလာတွေကန့်သတ်ထားရတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာလည်းရိုက်ခတ်လာနေတာပါ။ကပ်ရောဂါကုသမှုတွေကိုထိန်းချုပ်နိုင်အောင်အိမ်ပြင်မထောက်ဖို့အမိန့်ထုတ်ပြန်ထားတဲ့နေရာတွေလည်းရှိနေတဲ့အတွက်ရွေးကောက်ပွဲအတွက်ပြင်ဆင်ရမှာအခက်အခဲတွေကြုံနေရတယ်လို့အေယာဝတီတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွေ့ရင်မှုဦးမြင့်နိုင်ကပြောပါတယ်
။ဒီနေ့ညလို့အခက်အခဲရှိတဲ့အတွက်ကျွန်တော်ဗီဒီယိုကွန်ဖရင့်ဆင်းရင်လည်းလုပ်ကြရမှာပေါ့နော်။နောက်တစ်ခါကျွန်တော်တို့အဲ့ဒီပါဟိုတွားရည်လာရေးအခက်အခဲတွေပေါ့
။လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်အေယာဝတီတိုင်းမှာမဲရောင်ပေါင်း9,900ကျော်ဖိနှိပ်ဖို့စီစဉ်ထားပြီးကပ်ရောဂါကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်အောင်မဲရောင်ဝန်ထမ်းအင်အားတိုးမြှင့်ထားတယ်လို့လည်းဦးမြင့်နိုင်ကပြောပါတယ်။
ဟိုကိုကိုကြောင့်မလို့အစားအိမ်ထပ်တိုးချဲ့တဲ့အတွက်ကျွန်တော်တို့ကအလုံးပေါ်အင်အားကဟိုအရောင်တိုင်းနေနေတော့16,000နဲ့956အဲအဲ့လိုမျိုးတိုးတာပေါ့ဒါဟိုတာမန်အားဖြင့်တော့ကျွန်တော်တို့ကမဲယုံတရုံ10ရောက်ပဲမဲယုံဟိုကြီးရတယ
်ရွေးကောက်ပွားတော့မဲယုံ9,000လောက်ဖွင့်လို့စီစဉ်ထားတဲ့မန္တလေးတိုင်းမှာလည်းမဲယုံဝန်ထမ်းတွေတိုးမြင့်တာဝန်ပေးဖို့စီစဉ်နေပါတယ်မဲယုံဝန်တန်း69,000ကျော်တာဝန်ပေးဖို့စီစဉ်ထားပေမဲ့လက်တော်မှာတော့ပညာရေးဝန်တန်း38,000ကျော်တာရှိနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းနိုင်အောင်ကြိုးပမ်းနေတယ်လို့လည်းမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှိန်ဝင်းကပြောပါတယ
်လွတ်တော်3ရက်အတွက်မဲစင်းစီစစ်သူရေမဲလက်မှတ်ထုတ်ပေးသူတွေကိုအဆိုင်နေတိုးရပါတယ်ခင်ဗျအဲ့မှာတော့ဒီဇိုင်းစီရထားတာပေါ့နော်
။ကပ်ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲမှာတာဝန်ယူရမဲ့မဲယုံဝန်ထမ်းတွေတက်ယောဂါကုသမှုအန္တရာယ်ကာကွယ်နိုင်အောင်စီစဉ်နေတယ်လို့လည်းကော်မရှင်တာဝန်ရှိသူတွေကပြောကြပါဗျ။ရွေးကောက်ပွဲအတွက်မဲယုံမှာတာဝန်ကျသူတွေဟာလူအများနဲ့ဆက်ဆံရမှာဖြစ်တာကြောင့်တက်ယောဂါကုသမခံရအောင်ကြိုတင်ပြင်ဆင်ဖို့လိုတယ်လို့လည်းမြို့မြန်မာဖောင်ဒေးရှင်းအဖွဲ့ရဲ့ရွေးကောက်ပွဲအကြံပေးတော်မြတ်နန္ဒတင်ကပြောပါဗျ။ဒီ
ကျန်းမာရေးကကျတော့ ဒီမက်ဆနာရှင်နေနဲ့အဓိကထိတွေ့ရတဲ့သူဖြစ်တဲ့အတွက်သူတို့ကိုဒီကျက်မှရေးဆိုင်ရပါတော့အဲဒီဟိုအတင်းနဲ့ပေါ့ဥမာဆိုရင်ဥမာကိုပူချင်းတက်နေတဲ့ဟလာဒီဟိုမက်ဆနာရှင်တယောက်ကလာမယ်ဆိုရင်ဘယ်လိုလုပ်မလဲနောက်သူတို့ကိုဒီကိုဗစ်စီမင်းစီကနေနဲ့အညီမက်ဆနာရှင်နေမဲ့ပြည်နေအောင်ဒါဘယ်လိုလုပ်ရမလဲဆိုရင်အဲ့လိုအပိုင်းလေးတွေကတော့ခါတိုင်းနဲ့မတူတဲ့အထပ်ပြီးတော့မှသူတို့ကိုဒီ guideline တော်လည်းကောင်းဒီဟိုလက်တွေ့တရုပ်ဆောင်တဲ့ဟာလူမျိုးတော်လည်းကောင်းပါတော့အဲ့လိုမျိုးတွေတော့ထပ်ပြီးတော့မှအဲ့ဒီ legend ပြရမျိုးဒါမို့လို့ရှိရင်အဲဒီစာတွေးလက်တွေးပေါ့နော်ကျူတင်ပြီးတော့မှအဲ့ဒီပြင်ဆင်ပေးထားတယ်ဆိုလို့ရှိရင်တော့ပိုကောင်းနိုင်မှာပေါ့နော
်ရှေ့လာထဲကျင်းပမယ်ရွေးကောက်ပွဲမှာမဲပေးခွေရှိသူ98တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ကက်ယောဂါနဲ့လှုံ့ချော်ရေးပြဿနာတွေကြောင့်ရွေးကောက်ပွဲဆိုင်ငံ့ရမယ်နေမျိုးတွေရှိမယ်ဆိုရင်တော့ဒီလထဲမှာကြီးညာမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
ခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မှာမြန်မာစစ်တပ်နဲ့တေးရခိုင်လက်နက်ကန်ဖွဲ့တို့စိုက်ပွဲပြင်းထန်ဖြစ်ပွားရာကနောက်ဆက်တီရခန့်တွေတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရေတိတ်တောင်မြို့နယ်ကြောက်တန်းတိုက်လေဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့စိုက်ပွဲပြင်းထန်ဖြစ်ပွားပြီးလက်နက်ကြီးတွေပြေကပ်မှုတွေရှိခဲ့တယ်လို့လည်းတီရခန့်လေးကပြောပါတယ်။တနင်္ဂနွေနေ့ညကလည်းကြောက်တန်းတိုက်လေအောင်ဒါစီရွာနီးစိုက်ပွဲပြင်းထန်ခဲ့ကြောင်းတီရခန့်ရွာသားတို့ကပြောပါတယ်။
မနေ့ကဖြစ်တဲ့တိုက်ပွဲကတော်တော်ပြင်းထန်တယ်ညာ၈နာရီလောက်မှလေရင်နဲ့လာဖြစ်တယ်
။ရှင်နေနေ့မှာတပ်မတော်ကသုံးစစ်စင်တိမ့်ပတ်ခဲ့တဲ့အောင်ဒါစီနဲ့သီးဆွေးရွာကြားကအေးအခြေပြုရဆောင်ကုန်းတစ်ခုကိုနောက်တနေ့မှာပဲပြန်လည်တိုက်ခိုက်တိမ့်ပတ်ခဲ့ရမှာတိုက်ပွဲဖြစ်တာလို့လည်းအေးဖွဲ့ပြောခွေရခိုင်တုခကပြောပါတယ
်။မနေ့ကအော်တိုဘလ၄ရက်နေ့ညနေ၅နာရီခွဲကတက်ပြီးတော့မှကျွန်တော်တို့ရဲ့အာရခစစ်တီတွေကပြန်လည်ထိုးစစ်ဆင်ပြီးတော့တဲရသိမ့်ပိုက်ခဲ့တာရှိအဲ့ဒီတိုက်ခိုက်သိမ့်ပိုက်မှုအတွင်းမှာဒီရန်သူအရာရှိဒီအပါဝင်ဒီရန်သူဘက်ကဟိုအကြအဆုံးတွေအများအပြားရှိတယ်ဗျ
မင်းများမျိုးနဲ့မေလွန်ရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကထိခိုက်မှုရှိခဲ့ကြောင်းအေးပြောခွေရခိုင်တူကပြောဆိုထားပေမဲ့အတိအကျတည်ပြုလို့တော့မရပါဘူးတိုက်ပွဲဖြစ်ပွားရနေရတဲ့နီနားရွာတွေတဝိုက်ဒီကနေ့မနေ့ပိုင်းမယူမြင့်တွင်းကနေမြန်မာရေစပ်တင်မောတွေရဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်မှုရှိတယ်လို့လည်းကိုတိုင်တွေ့သူတွေကပြောပါတယ်ဒီမနေ့ပြစ်ခတ်မှုကြောင့်ရေတိတ်တောင်မြို့နယ်ပြင်ရှီအုပ်စုစဘိုးကျွန်းဤကံပြင်းကြီးရွာမှာအသက်80ကျော်အရွယ်စစ်ဘေးရှောင်ဖို့သူလက်နက်ကြီးထိမှန်တရားပြင်းထန်စွာရရှိခဲ့သလိုအနီးနားရွာသားတွေစီဒီပြင်းရွာစစ်ချောင်စခန်းဘက်ကိုတင်းချောင်နေရတယ်လို့စီဒီပြင်းဒေသခံရွာသားတို့ကပြောပါတယ်
အဲ့ဒီတဲ့နေကနေပြစ်တယ်လက်နက်ကြီးပြစ်တယ်ဗျာဒေသတင်ပါဝင်ပြီးတော့ဝန်းကားနဲ့ဖောက်ဖောက်သွားတယ်စိုးရင်ရတယ်စိုးရင်ရလို့စစ်တပ်ကြီးတော်ပြီ
ဘလားသူမိုးစဲကျွန်းဘက်မှာလည်းရေသတင်ပေါ်ကနေပြစ်ခတ်မှုကြောင့်ရွာသားတွေရွာကနေတင်းချောင်နေရတယ်လို့ရှီလောင်းတဲ့ရွာခံတူကပြောပါတယ
်ရွာသားတွေကအကုန်လုံးထွက်ပြေးနေရတယ်နှိမ့်ဆက်ရတော့ပြေးနေရတယ
်မိုးစဲကျွန်းဘက်ကကြေးရွာများစုကရွာသားထောင်ကြီးဟာရေပိုက်စုံဥကာရွာတွေဘက်မှာပြီးခဲ့တဲ့စက်တင်ဘာလကတည်းကရေသတင်းဘောကနေပြေကတ်မှုဘေးကနေတိမ်းရှောင်နေကြရတာပါမင်းပြမြို့နယ်နဲ့ရေတိတ်တောင်ကြောက်တန်းတိုက်နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့အခြေအနေကိုသိရှိဖို့တပ်မတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတနင်္ဂနွေနေ့ညနေပိုင်း VOA ကနေဆက်သွယ်မေးမြန်းချက်မှာတော့ရေတိတ်တောင်မြို့နယ်ဘက်မှာတပ်မတော်ကနေလမ်းလုံခြုံရေးဆောင်ရွက်နေစဉ်အေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားကြောင်းတပ်မတော်ပြောခွင့်ရဗိုလ်ချုပ်စွမင်းထွန်းကပြောပါတယ်
ဘယ်လိုလိုရေတိတ်တောင်နဲ့ဦးကြီးတောင်ကြားထဲမှာရှိတဲ့ရေလမ်းကုန်းလမ်းလုံခြုံရေးအတွက်တပ်အနေနဲ့ကအကြောင်းပြန်လဲဖွင့်လှစ်နိုင်ရေးဆောင်ရွက်နေရရှိတယ်အဲ့မှာတိုက်ပွဲဖြစ်ပွားကြတာရှိ
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့နှစ်နှစ်နီးပါးစစ်ရေးပဋိပက္ခကာလအတွင်းနေရဆုတ်ခွာထွက်ပြေးကြရတဲ့စစ်ချောင်းဦးကြီးဟာ2,000ကျော်သိရှိလန်နေပြီလို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်းပြုစုထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ဒီလေရိုဟင်ညာဒုက္ခသည်တွေရဲ့ရင်သွေးငယ်ကလေးတွေပညာဆက်လက်သင်ကြားခွင့်လူငယ်တွေအတွက်တမွေးဝမ်းကြောင်းပညာရက်တွေလေ့လာခွင့်တွေဆုံးရှုံးပြီးသူတို့ရဲ့ဘဝအနာဂတ်မျှော်လင့်ချက်နောက်သူတို့ဖြစ်စေခြင်းနဲ့ဆန္ဒတောင်းဆိုချက်တွေနဲ့ပတ်သက်လို့ကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်လူငယ်တွေ၃နှစ်ကျော်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစွန်းရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေခံလူမျိုးရေးအဖွဲ့ရဲ့နယ်မြေရှင်းလင်းမှုတွေထဲမှာအတားအနည်းဆိုးရရလို့ဒေသခံရိုဟင်ညာမွတ်စလင်တိမ့်နဲ့ချီပြီးတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါဒီလိုမျိုးအသက်လူတိန်းဆောင်ထွက်ပြေးခဲ့ရသူတွေထဲမှာလူမမဲကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေပါပါလာကြပါတယ်အခုဆိုရင်တော့ရိုဟင်ညာစခန်း30ကျော်ထဲမှာရိုဟင်ညာကလေးငယ်တိန်းနဲ့ချီပြီးရှိနေပါတယ် ဒီကလေးတွေအတွက်စခန်းနေထဲမှာဘာသာရေးကျောင်းတွေမြန်မာဘာသာအင်္ဂလိပ်ဘာသာစတဲ့သင်ကြားရေးစင်တာတွေဖွင့်လှစ်ပြီးစာဆက်လက်သင်ကြားပေးနေတယ်ဆိုပေမဲ့မူလာတန်းလိုလိုအလဲတန်းအထက်တန်းအဆင့်ဆက်ပြီးတော့ပညာသင်ကြားခွင့်ကအခက်အခဲတော်လေးဖြစ်နေတာပါဒီလိုမျိုးပညာဆက်သင်ခွင့်မရှိတော့လူငယ်တွေဟာလမ်းပြောင်းနေကြပါတယ်လို့ဘာလူခါလေးဒုက္ခတဲ့စခန်းကျောင်းဝင်ကလည်းဖြစ်ရခိုင်ပြည်နယ
င်းရည်ရတော့မကွန်ပါဘူးဒီမှာကလေးရတော့ကျန်သေးလို့မရဘူးပညာရေးလုံးဝအားလဲတော့တယ်အဲ့ဒါပဲဆိုရင်ဒါဘာတကူမှလားလည်းမလဲဘူးဒီမှာကိုရိုနာဗိုင်းရပ်စ်နဲ့ကြည့်တဲ့အတွက်ကြောင့်ကျောင်းလေးပါလေတော်တော်လေးပိတ်နေတယ
်ဒုက္ခနဲ့စခန်းနေထဲမှာကလေးငယ်တွေရဲ့သင်ယူညွှန်းနှန်းတွေနဲ့စနစ်တကျတင်ပေးတဲ့ပညာသင်ယူနိုင်တာအားနည်းတဲ့အတွက်အနာဂတ်မျိုးဆက်အတွက်ကတော့စိုးရိမ်စရာအနေထားပါလို့ဇန်ထော်လီရိုဟင်ညာဒုက္ခသည်စခန်းအမှတ်15မှာခိုးလုံနေထိုင်တဲ့ဒုက္ခသည်ဦးမောင်ကျော်မြင့်ကပြောပါတယ
်စန်တာတီပွန်တက်ပါတယ်ဒါပေမဲ့ systematically မှာကာရီကူလမ်နဲ့ပေါ်ပြသံဘဘွတ်ရာအချာနေတော့ဘာမှမရှိတော့ဘူးခင်ဗျာအဲဒီမလို့ကျွန်တော် next generation ကြီးအလားတူတော့မှာကိုကျွန်တော်သာစုနေပါတယ်ခင်ဗျာ
လက်တလုံးကိုဗစ် -19 ကာယောဂါကာလဒုက္ခသည်စခန်းတီးဒီမှာစာတင်ကြောင်းနေခိတပိတ်ခိုင်းထားချိန်ရိုဟင်ညာကလေးငယ်တွေရဲ့လက်ရှိပညာသင်ကြားနေရတဲ့အခြေအနေကိုတော့ဘာလုခလေးစခန်းအမှတ်9မှာနေထိုင်တဲ့ဥကြောင်မြင့်လို့ခေါ်တဲ့ဥဝီဇလန်ကအခုလိုရှင်းပြပါဗျ
။ဒုက္ခသည်စခန်းတွေမှာ UNNGA တွေက Learning Center တွေတရားတော့ဖွင့်လှစ်ထားတာရှိပါတယ်ခင်ဗျာ။အခုကိုဗစ် -19 ကာလဆိုတော့ခလုံးကပိတ်ပင်တပါတယ်။ကျောင်းဆရာတွေရှိတယ်သူတို့ကအင်းထဲမှာပဲသူတို့ကလောလောဆယ်ရာတော့ဒီကြားမှုကအနေငယ်ပေးနေတာကိုတွေ့ရပါတယ်ခင်ဗျာကိုဗစ်ကာလရှိလို့ဘာသာရေးကြောင့်လည်းအများကြီးတော့ပြင်ကျင်တပါတယ်ကိုဗစ်ကာလနဲ့ဟိုလောက်ဒေါင်းရှတ်တာမယ်ဆိုရင်တော့ကလေးတွေရဲ့ပညာရေးကတိတိုင်းနင်းတာပါဘို့ကျွန်တော်ကအမတန်စိုးရိမ်ကြပါတယ်ခင်ဗျာ
ရိုဟင်ညာကလေးငယ်တွေအတွက်တင်ထောက်ကူပစ္စည်းတွေအလုံးလောက်ရရှိရေးစာတင်ကြောင်းနဲ့တင်ကြားရေးစင်တာတွေဆက်ပြီးဖွင့်နိုင်ရေးအတွက်ကိုတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ယူနီဆက်ပါဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်နေကြပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကကျောင်းဆရာတွေကပြောပါတယ်ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကသူတို့တွေကိုနေရရင်ပြန်ခေါ်နိုင်ရေးနှောင့်နှေးနေချိန်မှာပဲကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းကတာဝန်ရှိရသူတွေရိုဟင်ညာဒုက္ခသည်စခန်းတွေကိုလာရောက်ကြတဲ့အချိန်တိုင်းမှာသူတို့နှင်နာခဲ့ရတဲ့လူခွေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့အတူရိုဟင်ညာကလေးငယ်လေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးအဓိကထားတောင်းဆိုခဲ့ကြတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ရှင်ကျမစုမောမှာ
ဒေသတို့အူပါဝင်ကိုဗစ်ရောဂါပိုးကူးစက်သူအတည်ပြုလူနာတွေတွေ့ရှိထားတဲ့မြန်မာနိုင်ငံမြောက်ပိုင်းမြို့ကနေထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေရှိနေတဲ့အခြေအနေကိုပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်တေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေချိန်မှာပဲထိုင်းနိုင်ငံနဲ့နယ်စပ်ကရင်ပြည်နယ်မြောက်ပိုင်းမြို့မှာလည်းပြီးခဲ့တဲ့တစ်ပတ်ကပထမဦးဆုံးတေဆုံးမှုကြုံခဲ့ရတာပါ။မြောက်ပိုင်းမြို့မှာရောဂါပိုးကူးစက်သူအတည်ပြုလူနာ၄ဦးရှိခဲ့ပြီးကိစ္စယောဂဝေဒနာတဲ့တူကတော့ကိုဗစ်ယောဂပိုးရှိမရှိစစ်ဆေးပြီးအဖြေကိုစောင့်ဆိုင်းနေတော့မှာပဲတည်ဆုံးသွားခဲ့တာဆိုပြီးမြောက်ရီဆေးရုံအုပ်ကြီးဒေါက်တာနန္ဒဝင်းကပြောပြပါတယ်
။ဟုတ်ကဲ့အဲ့ဒါပထမဆုံးပါပဲခင်ဗျာ။ကျွန်တော်မှကိုဗစ်ဒုနာပေါ်စစ်ဒုနာ၄ယောက်ခင်ဗျာ။၄ယောက်မှာတယောက်ကတော့သုံးတာပေါ့။သုံးနေဆိုတော့သူကငကိုရဲကသူကကင်ဆာယောဂနဲ့ညံကောင်ကနေတာမနာကိစ်ပေါ့
။
ညံကောင်ကနေကင်ဆာယောဂကိုလို့မရလို့ပြန်လာတာ
။ဟုတ်
ကဲ့။ပြန်လာပြီးကျွန်တော်အစီမဆေးရုံတက်တာ။တက်ပြီးတော့ကျွန်တော်ဒီမှာရောက်တဲ့နေ့မှာသွားပြူတယ်ပေါ့
။
သွားယူပြီးတော့နောက်တစ်နေ့မှာသွားဆုပ်သွားတယ
်။
ဒီကနောက်နေ့ထွက်လာတော့ကိုဗစ် positive ဆိုတော့သူပါပေရဲ့ဆင်းမှာပါသွားတာ
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေအပါအဝင်ကူးစက်မှုတွေတိုးလာနေတာကြောင့်အိန္ဒိယချင်းထိုင်းနိုင်ငံကယောဂါကူးစက်မှုတွေပြန့်နှံ့မလာအောင်နေဆက်ဒေသတွေမှာအသွာအလာတွေကိုကန့်သတ်ထားပြီးစောင့်ကြည့်စစ်ဆေးနေပါတယ်။ထိုင်းနယ်စပ်မှာလူကြိုးရေးတိုးမြင့်ထားပေမဲ့လည်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေရှိနေသေးဖြစ်တာကြောင့်ဖမ်းဆီးခံရသူတွေရှိနေတယ်လို့လည်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပြပါတယ်
။ငကူကလည်းဒီမဲဆောက်ဘက်ကမှသူ့ရဲ့အလုပ်ကိုင်းကြီးကမူရေးလုပ်တွေရှိနေတဲ့အခါကျတော့အဲ့ဒီလုပ်တွေပြန်လုပ်ဖို့အတွက်မြန်မာပြည်ပြန်ရောက်သွားတဲ့လူတွေကကူးရကြတယ်။မြန်မာနိုင်ငံမှာလည်းအားလုံးပြီးတဲ့အချိန်မှာဒီအလုတ်ကိုင်းတွေကလည်းရှားပါတယ်။ဝင်ဝေးကနေပါပြီးတော့မြန်မာနိုင်ငံမှာကူးဆက်သုံးနေရလဲ။တနည်းအားများပြားပြီးလူသေးတာတွေပါတယ်ကလည်းတနည်းတနည်းအသေးပြောက်တွေကများလာပြီးလူ400ကျော်ဖြစ်လာ။အဲ့ဒီပေါ်မှာစိုးရိမ်လာတဲ့အခါကျတော့အမူလအလုတ်ရှိတဲ့ဒီထိုင်းပြည်ကမဲဆောက်ဘက်ကိုကူးလာကြတော့
မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံနယ်စပ်ဒေသတွေမှာတော့တရားမဝင်ဝင်ရောက်လာသူတွေကိုစောင့်ကြည့်ဖို့လုံခြုံရေးတိုးမြှင့်ချထားသလိုတချို့နေရာတွေမှာနယ်စပ်ကုန်သွယ်ရေးကိုယာယီပိတ်ထားတာတွေလည်းရှိနေပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒေါက်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကျမတင်ကြီးထိုက်ပါ။မြို့တုံးလူဖြစ်နေတဲ့အရာဝတီလပိုင်းတွေ၊ကြားမျိုးစိတ်တွေ၊ရွှေသမင်တွေအပါအဝင်တော်ရင်တလိษံမျိုးစိတ်90ကျော်ကိုစီးပွားပြည့်မွေးခွင့်ပေးဖို့မြန်မာအစိုးရကချိန်ညားထားပါတယ်။တာရင်တလိษံစီးပွားရေးအရာမွေးမြူခွင့်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတော်ရင်တလိษံနဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာ Conservation Biologist ဦးငွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ငါတို့သုံးနေမယ်အသုံးတကယ်လုံးရတော့သုံးနေမယ်တကယ်တော့စီးပွားရေးအရာမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်ဟုတ်တ
ယ်အဲဒီ၄မျိုးပါကသူကပထမ၃မျိုးကတော့တခုကတော့ဒါတိလိษံညုံတွေပေါ့တိလိษံညုံတွေမှာအများပြည်သူတွေကိုပြသဖို့မွေးမြူတာပါပဲပြသဖို့အတွက်ပါပဲဒါဒီမှာတားဖောက်ပြီးတော့ဒီတားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးတားဖောက်ဖို့နောက်တစ်ခုကကြတော့ဒါကျွန်တော်တို့စီးပွားပြည့်ပြသခြင်းပေါ့စီးပွားပြည့်ပြသခြင်းဆိုတဲ့အခါတော့ကျွန်တော်တို့ဆီတဲ့ကျွန်တော်မြင်မိတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးဖြင့်ပေါ့ဒီမီနီဇိုးလေးတွေလို့တုတ်ပြီးတော့ဒီပြသထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတိစံရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံဖြီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့တကယ်တမ်းကျတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲဒီဥစ္စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်ချက်တားတွေပေါက်ပြေကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတိလိဆန်အစိတ်ပိုင်းပဲဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့မှာငွေတွေရရှိခဲ့တဲ့မိချောင်းမွေးမြူရေးစခန်းပေါ့ဒါတက္ကသိုလ်မှာလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့စက်တို့ဂျီတို့နောက်တစ်ခါတရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်မိချောင်းလိုကောင်မျိုးတွေပါပြီးတော့ဒီဥစ္စာတွေကတော့တော့ပြောရကျွန်တော်အမြင်ပြောရဒီဥစ္စာတွေကမှတီးတန့်သူကမွေးမြူအသားထုတ်ပြီးတော့လုပ်မဲ့ဥစ္စာပေါ့လေ
ဒါတော်တ
ော်လေးကိုတော့ဒီထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ်
တလိษံပေါ့နော်ဒီတာရိုင်းတလိษံဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလို့ငါမွေးမြူခွင့်ပြုမယ်ဆိုတဲ့စီရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတဲ့နှီးဥပဒေနောက်ခါလှုပ်ထုံးလုံနီးစီးမျက်စိကန်းနေထွက်မလာခင်မှာဟိုတလိษံအမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်နည်းနည်းတော့ကျွန်တော်တို့ဘက်ကဒီစိုးချိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်တွေစိုးမိုးမှုကမှအာဏာမှုရှိနေတဲ့ဟာဆိုတော့အခုဒီကြေကြာကြာထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းတွေ့သွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီအော်တယ်လိုလူမျိုးတွေနောက်တစ်ခါတချို့ကြတော့လေသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အဲဒါဘာဘာခြေကန်ခီးစွာလုပ်ငန်းအတွက်တော့ဘလို့မြောက်တွေတော့မွေးထားမယ်ဝက်ဝုန်းနဲ့မွေးထားခြင်းရဆိုတဲ့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ
်
ဒါပေမဲ့အဲ့ဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံကြီးပေါ့တိကျလုံထုံးလုံကြီးကတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယုံဖြစ်နိုင်တယ်နောက်ဒမန်းများလာနိုင်တယ်ပေါ့လေအဲ့ဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်ကျွန်တော်တို့ဒီတော်ရင်တိလိษံတွေစူဆောင်းရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်သူတို့ကလည်းဒီခြေချချက်တော့ထွက်လာပြီဒီလိုတော့ဒီလိုတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲဖြစ်ဖြစ်ထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းလေးဟိုစိုးရိမ်ရမယ့်အနေအထားမျိုးပေါ့လေ
မြန်မာနိုင်ငံတွင်းမှာအခုလိုဒီတောရိုင်းတိလိษံတောကောင်တွေပေါ့နော်ဒီအကောင်တွေမွေးနေကြတာရောလက်ရှိမှာရှိနေပါလားရှင
်လက်ရှိအားဖြင့်ကျွန်တော်တည်တလောက်လက်လမ်းမြည်တလောက်ကျွန်တော်တည်တလောက်တော့တချို့တွေကလည်း မွေးမြူထားတာတွေရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဟိုတယ်တွေမှာဒီဒေါင်းလိုကောင်မျိုးတွေရေငှက်လိုကောင်မျိုးတွေပေါ့နော
်
တချို့တော်ရင်တိရစ္ဆာန်တွေကိုဒီဟိုတယ်တွေမှာမွေးထားတယ်နောက်တချို့စားတောက်ဆိုင်တွေမှာဒါမျိုးတွေကိုမွေးထားတယ
်
အများစုကတော့လိုင်စင်ရှိကြသေးဘူးလိုင်စင်လုပ်ဖို့အတွက်ကလည်းအခုလိုပေါ့ဟိုခုမဥပဒေတို့ကတက်ရောက်မှုစတယ်ပါညာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့တို့အခုမှလုံတုံးရှိသေးတယ်တချို့နေရာတွေဆိုလို့ရှိရင်တော့မှကလေးဆိုင်ရုံလိုခက်ကြီးကြီးတွေတော့လုပ်ပြီးတော့အကောင်တွေစုထားတာမျိုးရှိတယ်လိုင်စင်မရှိသေးဘူးပေါ့လေ
ဒီမြမဆိုးရအနေနဲ့ဒီတော်ရိုင်းတိရစ္ဆာန်အမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ဒီဟာကိုမွေးမြူပွင့်ပေးလိုက်တော့ရောဒီမြမနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုမြန်ဖြစ်လာမလားရှင်
စီဘာဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ထင်တယ်အရင်ကြီးပံ့ပိုးတဲ့တဲမှာတော့အပါလောက်ဘူးခင်ဗျာဘလို့လုပ်ငန်းလောက်ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှအခြေခံခီးသွားလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်တော့သူတို့ကတော့ဒီတိရစ္ဆာန်တွေကိုမွေးမြူချင်လာမယ်စီဘာရေးသမားတွေအတွက်တော့စီဘာရေးအရာတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြကြမရှိဘူးဇူးလိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူးအရင်ကြီးကြီးကြီးနဲ့ပေါ့နော
်
ဒါမျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒီတာမန်အားဖြင့်တော့မဖြစ်နိုင်ဘူးအဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာကတော့ဒီစီးပွားပြည့်မွေးတဲ့ခုနကကျွန်တော်တို့အသားတို့မွေးတဲ့ဟာမျိုးတွေပေါ့ရှိတာပေါ့အသားတို့မွေးတယ်ဆိုတာကလည်းဘလောက်ကန့်သက်ချက်ရှိမလဲတော့ကျွန်တော်တို့မပြောနိုင်သေးဘူးပေါ့နော်ဘလောက်ထိလုပ်နိုင်မလဲအဲ့ဒီမှာပါတာတော့ငုံလိုဟာမျိုးမွေးတာပါငုံလိုဟာမျိုးကတော့ဒါဥပဒေမရှိခင်တည်းကတော့ငိုတွေကတော့မွေးပြီးတော့တားဖောက်ပြီးတော့ဒါငုံကြော်လို့ငုံလို့ရောင်းနေတာရှိတာပေါ့လေ
ဆိ
ုအဲ့လိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ကြည်ကြည်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာရေဘူးအားဖြင့်တော့ကျွန်တော်ထင်တယ်ညီမပြည်သူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူးအပြင်ပဲတွားရှိနိုင်တာကတော့တော်ရန်တိရစ္ဆာန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီအဖန်စီခံရတဲ့နေထားရောင်းဝယ်လေးတော့အရင်နဲ့စာရင်တော့လေပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတ
ယ်အခုလိုတိုင်းရင်းတိရစ္ဆာန်တွေကိုကိုပိုင်မွေးမြူခွင့်ရလာပြီပေါ့နော်ဆိုတော့ပြည်ပကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာတွေရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းချောင်းကိုများအပိယာရောက်သွားနိုင်မှာသလားရှင
်ဒီလေပြည်ပကိုကျွန်တော်တို့ထွက်ရင်လဲမှောင်ခိုပဲထွက်မှာပေါ့လေတရားဝင်ကတော့အခုလဲထွက်တလောက်တော့မရှိဘူးဆိုတော့မှောင်ခိုထွက်တဲ့အနေနဲ့ရတယ်အားပေးသလိုတော့ရှိတယ်တိုးပေမဲ့ခုနကျွန်တော်သမားပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပုံမှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ blogger တွေပြောသပြအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မောမှာCOVID-19 ကာယရောဂါကြောင့်ပြောင်းလဲသွားတဲ့ new normal အခြေအနေတွေထဲမှာပညာသင်ကြားမှုပိုင်းလည်းတစ်ခုပါဝင်ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်ကျောင်းတွေပိတ်ထားပြီးမြန်မာအဆက်မပြတ်အောင်အပြင်ကျူရှင်တွေဆက်လက်သင်ယူနေကြတဲ့ကျောင်းသားတွေရှိပါတယ်။အဲ့လိုကျောင်းသားတွေကိုသင်ပြပေးနေတဲ့သင် guide teaching guide ဆရာမတစ်ယောက်ရဲ့ new normal စိန်ခေါ်မှုတွေကပါရပါလေ။ရန်ကုန်မြို့ကအထက်တန်းကျောင်းသားတွေအတွက် teaching guide လုပ်ပေးနေတဲ့ဆရာမဒေါ်ရင်မြတ်နယ်ကCOVID ကြောင့်ပြောင်းလဲသွားတဲ့အခြေအနေကိုအခုလိုမျှဝေပြောပြပါရစေ
။အရင်အချိန်တွေကတော့ကျောင်းသားတွေကကိုနဲ့အနီးကပ်တစ်နေလုံးပဲအိမ်မှာရှိပြီးတော့အတူတူစာမရလဲစာကျက်တိုင်းအနီးကပ်ရှင်းပြတယောက်မျက်နှာတယောက်ကြည့်ပြီးသင်ရတဲ့အခါကျတော့ပိုအဆင်ပြေတယ်။အခုကတော့ဟိုအွန်လိုင်းကနေသင်ရတဲ့အခါကျတော့ပထမလှိုင်းမှတော့လည်းစံတော်ဝါနဲ့စတင်တယ်။ဒါပေမဲ့ဟိုဒီအနီးကပ်သင်ရတာတော့မထိရောက်ဒါပေမဲ့ဒီဒုတိယလှိုင်းမှကျတော့ဟိုမဖြစ်မနေတင်ရမယ်ခလေးလောက်ပဲယူပြီးတော့တင်ပြီးတော့ဟိုဘယ်လိုတင်ရတာခက်တဲ့အခါကျတော့ရွေးချယ်ပြီးတော့လူနည်းစုပဲနည်းနည်းပဲတင်တော့တာပေါ့တင်ရတာတော့ဟိုအရင်လိုမျိုးတော့အဆင်မပြေဘူးအားမရဘူးပေါ့တင်ရတာအခုတင်တဲ့ခလေးတွေကိုမေးကြည့်တဲ့အခါကျတော့လေသူတို့ကအွန်လိုင်းနဲ့တင်ရတာအားမရဘူးဒီချက်ဒီရှိတဲ့10ယောက်လောက်ကလည်းအားမရဘူးအွန်လိုင်းနဲ့မတင်ချင်ဘူးဆိုတော့ခလေးအဖြေတွေပဲကျမတို့ပြန်ရတယ်
ဆိုတော့ပြောရမယ်ဆိုတာဟိုစာတင်တဲ့ခါမှာနှီးပညာကိုအားကိုးရတဲ့ခါမှာဟိုအခက်ခဲတွေရှိတယ်ဆိုတဲ့သဘောပေါ့
ဟုတ်တယ်နှီးပညာအားကိုးဒါပေမဲ့လည်းဒါကောင်းတဲ့ဘက်ကိုရွေးတာပဲဒါပေမဲ့တော့ကိုကတော့နည်းနည်းလိုက်ရတာတော့ဟိုကျူးပြီးလိုက်နေရတာပေါ့လေဒီကာလမှာဆိုတော့
အော်အဲ့တော့ကျောင်းသားတွေဘက်ကရောသူတို့တွေရဲ့အဲ့လိုခုလိုမျိုးပေါ့နော်ဆရာမပြောသလိုပဲစောစောကဆိုရင်တော့ဆရာမကိုယ်တိုင်ဘေးမှာအနီးကပ်တင်ပေးတယ်နောက်အခုကျတော့ဆရာမမမြင်ရတဲ့ဟိုတယောက်တနေရာဇေယျနေပြီး online ကနေတင်ရတဲ့အခါမှာကျောင်းသားတွေဘက်ကသူတို့ရဲ့ဒီစာအပေါ်မှာစိတ်ဝင်စားမှုရောဘယ်လိုပြောင်းသွားတာတွေ့ရလဲရှင့
်ကျောင်းသားတွေကတော့စိတ်ဝင်စားမှုကတော့ ကျောင်းလက်မဖွင့်တဲ့အခါကျတော့ဂိမ်းနေရာစော့ကြတာတခါဟိုတခါကြရင်ဆိုရင်ဖုန်းကြီးဖွင့်ထားပြီးတော့ကိုကတင်နေသူတို့ကကြားစင်မှာကြားမှာပေါ့နော်အဲ့လိုမျိုးဟိုဖုန်းဖွင့်ထားပြီးတော့လှုပ်ချင်တာလှုပ်နေတာမျိုးလည်းရှိတယ်အဲ့ဒါကျတော့ကိုကအဲ့ဒါကြောင့်မလို့ဟိုလူတိုင်းကိုပတ်စံရရုံမသိမနဲ့ဟိုတကယ်စာလိုချင်တဲ့လူတကယ်လှုပ်တဲ့လူတော့ပဲကိုကကြည့်ပြီးတော့အဲ့ဒါကိုထိထိရောက်ရောက်ကလေးပေါ့တင်နေရပြီးတော့မိဘတွေကလည်းဟိုဒီကာလမှာကြောင်ဟိုငွေကြေးဟိုချင်းချင်းရတဲ့အခါကျတော့ဘယ်လိုခေါ်မလဲရွေးချယ်ရတာပေါ့တချို့ဆိုရင်ဝိုင်းကျူရှင်ကိုနားလိုက်ကြတာပေါ့ဝိုင်းကျူရှင်ကိုနားပြီးတော့ဆရာမပဲဟိုအနိကကင်လာတော့ဆရာမပဲနည်းနည်းမေးပြီးတော့ခေါ်သွားပေးပါသူတို့လည်းဟိုအင်ကန်းပေါ်မှာမူတည်ပြီးတော့အလုပ်လုပ်ရတဲ့အခါကျတော့အဲ့ခါကျတော့ကိုကစိတ်ဖိစီးမှုလည်းပုံများတယ်တာဝန်လည်းပုံများလာတယ်ဆိုတော့အဲ့လိုလေအခက်ခဲရအမျိုးမျိုးရှိရင
်တနေ့တနေ့ကျောင်းသားတွေကိုတယောက်နဲ့တယောက်ဟိုတနေရာစီမှာလည်းဖြစ်မှာပေါ့နော်အဲ့လိုဟိုအွန်လိုင်းကနေပြီးတော့တင်နေရတဲ့ပုံစံပေါ့အတွေ့အကြုံတော့ဆရာမပြောပြပါလား
အွန်လိုင်းကတင်ရတာမနေ့ဆိုရင်ဟိုနောက်ကျမှနိုးတဲ့ကလေးဆိုရင်မနေ့တန်းလောက်မှစလိုက်ပြန်ဆိုရင်တန်းတူ12မှာတစ်ခေါက်တင်ပြီးွားရင်တို့ break time ပေးပြီးတော့ခါ 2pm လောက်ကျရင်တစ်ခါပြန်ခေါ်ပြီးတော့တစ်ခါပြန်စစ်ခုနစာတွေဒီဝိုင်းဆိုရင်ဒါလေးတွေပြန်လှုပ်ထားလိုက်ပါအောင်ဒီချေတော့9နိုင်ကြရင်တခါပြန်ပြီးတော့အဲ့ဒီစာရေးလှုပ်ထားလာပြန်ဆက်မယ်ဆိုတနည်းကို3ခါလောက်ပြန်တွေ့ရတယ်ကျမကတော့အချိန်များပြီးပြီးတော့ဘာသာစုံလှည့်ပြီးလှုပ်ရတဲ့အခါကျတော့တနည်းလုံးလည်းမနာရဘူးသူတို့ကရီမန်းချက်ကြီးတဲ့ကလေးတွေပါသူကကြောက်ဟို all the login နဲ့အမှတ်900ကျော်ခြင်းတဲ့ကလေးတွေပေါ့လေအဲ့ဒီကလေးတွေကိုပဲကိုကလောလောဆယ်သင်တော့သူတို့အဲ့လိုတော်တဲ့တကယ်စာလှုပ်တဲ့ကလေးတွေတောင်ခံရတာတစ်ခါတစ်ခါကျရင်အင်ဂျာမပြီးတာတို့ဟိုမလုတ်ဖြစ်တာတို့အဲ့ဒါဆိုချော့တစ်ခါလုတ်ရတယ
်ဆရာမဒီချင်းခိုင်တယောက်တော့ကတော်တော်လေးအခုချိန်မှာတော့တော်တော်မလွယ်တဲ့အခြေအနေ
ဖြစ်နေတယ်ဖြစ်ပါတယ်ဟုတ်ကဲ့ဟိုအနီးကတင်တဲ့လူဆိုတော့လေအဝေးကနေဥမာဟိုဆက်ရှင်ဆရာဆိုရင်ဒါတင်လိုက်ပြီးတော့သူတို့လုတ်တာမလုတ်တာသူတို့ဆက်ရှင်ဆရာတွေမှာလည်းလုံးလုံးစီတော့ခက်ခဲဖြစ်နေတယ်ဥမာကျမတို့နာမှာတော့တင်ချဆရာတို့ဘာလို့ဆိုလဲအဲ့လိုပဲ online ပေါ်တင်ရတဲ့အခါကျတော့ assignment နေလဲတို့ကလက်ခံလို့မရအောင်လောလောဆယ်မှာပို့ဆိုးသွားတော့ assignment လည်းမလုပ်ရ tutorial တွေလည်းမဆက်ရတဲ့အခါကျတော့ကျောင်းသားတော်မှာပဲအယောက်40ရှိတဲ့ session မှာဆိုရင်ကျောင်းသားအယောက်ခုဆိုရင်20လောက်ပဲကျန်တော့တယ်တော်တော်များများ online class တွေတောင်မှတစ်ဝက်လောက်ရော့ရော့သွားတယ်ရှင်ဟိုကမောက်ကမောက်တော့ဖြစ်နေတာပေါ့လောလောဆယ်မှာ
ဘာလို့ online နဲ့သင်ရတယ်ဆိုတာကလည်းခုနပြောသလိုပေါ့နော်ဒီ internet ဆက်သွယ်မှုတို့ဘာလို့အလုံးဒီလို
ဟုတ်ကဲ့
ဟိုလိုအပ်ချက်တွေရှိတာလဲ
โอเคไลน์อ่ะแหละโหตะคาๆจ่ายไลน์ต้องน่ะเนี่ยไลน์จ่าน่ะเนี่ยโหตะชู่จ่าတော့แหละไลน์ไม่กล้าဆိုပြီးတော့ตะคาถัดပြီးတော့အပိုချက်ချက်စတီဖုန်းပြီးထည့်ပြီးတော့သူတို့ခင်ဗျာတင်ရတော့လဲတချို့ဆိုအဆင်ပြေမှာမဟုတ်ဘူးကျမတို့ဒီလိုမျိုးငွေကြီးအဆင်ပြေတဲ့ခလေးကြီးจ่าတော့เนเน่ปูก้าวน่ะပေါ့ဟိုလိုမျိုးဘေးသာအဲ့လောက်သာတုံးနေရမယ်နေ့တိုင်းတုံးရမယ်ဆိုရင်တော့လဲသိအဆင်မပြေဘူး Wi-Fi တွေကလည်းတခါတခါจ่ายไลน์อ่ะမကောင်းရှင်အဲ့လိုမျိုးလဲရှိရင်
အခုဒါဆရာမပြောပြသွားသလိုဆိုလို့ရှိရင်စစပြောသူဆိုရင်ဒီလိုမျိုး teaching guide တင်တဲ့ကလေးတွေနောက်ဒီ tuition session တွေနဲ့ယူတဲ့ကလေးတွေဆိုတာကဘာပဲပြောဟိုငွေကြေးတတ်နိုင်ပြီးတော့ပြင် tuition ယူတဲ့ကလေးမျိုးတွေပေါ့နော်အဲ့လိုကလေးမျိုးတွေတောင်မှအခုလိုမျိုးဒီ internet ပေါ်ကနေ online ကနေသင်ရတာမျိုးမှအခက်အခဲရှိတယ်ဆိုတော့ဒီလို tuition မျိုးတွေလည်းမရှိဘူး teaching guide တွေဘာလည်းမရှိတဲ့ကလေးမျိုးတွေအတွက်ဘယ်လောက်ထိဒီတို့ရဲ့ပညာရေးကိုထိခိုက်သွားမယ်လို့ဆရာမအနေနဲ့ဟိုခံမှန်းလို့ရလဲရှင်အခုလိုမျိုးကိုဗစ်ဖြစ်တဲ့အခြေအနေကြောင့်ကျောင်းတွေလည်းပိတ်လိုက်ဖွင့်လိုက်အခြေအနေမှာကျောင်းသားတွေရဲ့ပညာရေးရောဘယ်လောက်ထိခိုက်တယ်လို့ဆရာမအနေနဲ့မြင်ပါလဲရှင
်ကျောင်းသားတွေပညာရေးရတော့တော်တော်ထိခိုက်မှာပါဒါဖြစ်လို့ဆိုတော့အပေါ်ကအထက်တန်းလွှာအများကြီးပံ့ပိုးနိုင်တဲ့ဟိုက3ပုံ2ပုံလောက်ပဲရှိမှာပါ3ပုံ2ပုံလောက်တောင်မရှိနိုင်ဘူးအဲ့တော့ဟိုပုံမှန်လူတန်းစားတွေအတွက်ကြတော့ဒီ online ပညာရေးကအဆင်မပြေနိုင်ဘူးရှင်ဟိုကျမတို့မြန်မာနိုင်ငံအနေနဲ့ကြတော့လေအဲ့ခါကျတော့ထိခိုက်ထိကိုထိခိုက်ပါတယ်ဒါကတော့အများကြီးထိခိုက်ပါတယ်နောက်စီးပွားရေးအရာလဲမိဘတွေကကြက်တဲ့ခါကျတော့လူတိုင်းနဲ့မလူတိုင်းနဲ့ရှော့ပေါ်ပြီးဖယ်ရတဲ့ခါကျတော့ရသွားပြန်ကလေးတွေကပံ့ပိုးပေးနိုင်လေကောင်းလေဖြစ်တဲ့ခါကျတော့ထိခိုက်ဖို့ကတော့ 80% လောက်သေချာရှင
်ရန်ကုန်မြို့မှာ teaching guide ဆရာမလုပ်နေတာအနှစ်30လောက်ကြာပြီဖြစ်တဲ့ဆရာမထော်ရင်မြတ်နယ်ဖြစ်ပါတယ်ရှင်ပညာရေးသင်ရိုးသစ်ပြောင်းချိန်မှာကိုဗစ်ကရောဂါဖြစ်လို့အခက်တွေ့နေကြတဲ့မြန်မာနိုင်ငံကအထက်တန်းကျောင်းသားတွေကြားမှာဒီနှစ်အတွက်ကျောင်းတွေဆက်တိုက်ပိတ်ထားမှာလားစာမေးပွဲဖြေရမှာလားဆိုတဲ့မေးခွန်းတွေနဲ့ပို့ပြီးတော့မရေမရာဖြစ်နေကြတယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်မော်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေဒ
ထစ်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021ညွေဦးနဲ့ညွေရည်ဒီဇိုင်းတွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်။Salon Fashion Show တွေလုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Corona Virus ကပ်ဘေးကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်တီးမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ Fashion ရာသီမှာသူ့ရဲ့ဖန်တီးမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီရာသီအတွက်သူ့ဖက်ရှင်လက်ရာသီတွေကိုကြည့်မယ်ဆိုရင်80ပြည့်လွန်ကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှည်တွေပြီးတော့ပိတ်သားအပေါ်ဝင် trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှည်တွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်း Victoria Beckham ကပြောသွားပါတယ်ရှင်ဖက်ရှင်လုပ်ငန်းကြီးရဲ့လှုပ်ဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တမ်းတင်ပြဖို့တောင်းဆိုတဲ့အနေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေဖက်ရှင်မဂ္ဂဇင်းကြီးတွေကိုဆန္ဒပြခဲ့ပါတယ်။ကမ္ဘာထိပ်တန်းဖက်ရှင်မဂ္ဂဇင်းတွေဖြစ်တဲ့ Vogue Glamour နဲ့ GQ မဂ္ဂဇင်းတို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံအဆောက်အုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူ2ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထင်းနေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းနှာခေါင်းစီးနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ် Extinction Rebellion ဆိုတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရအင်္ဂါနေ့ September 22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါသူတို့ရဲ့ blog စာမျက်နှာမှာတော့ပတ်ဝန်းကျင်ရဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ
် Can live and die and burn and believe again
Extraordinary tension around this stadium
Take your mark
Set
ဒီကတော့မိသားစုကိုစွန့်ခွာလာပြီးတော့အမေရိကန်ပြည်သူကိုပြောင်းလာနေထိုင်တဲ့မင်းသားဟယ်ရီကမတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲနဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ Netflix မတန်ရုပ်ရှင်မှာပါဝင်ထားပါတယ်။ဒါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မတန်ရုပ်ရှင်ကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်။2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆွမ်းအိုလံပစ်အားကစားပွဲတော်တွေကျင်းပစဉ်နဲ့တပြိုင်တည်းထွက်ဖို့ပြင်ထားတာပါ။ဒါမှလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလေးကြောင့်အိုလံပစ်အားကစားပွဲတော်တွေနောက်ထပ်ကိုရွှေ့ထားရတာဖြစ်ပါတယ်။မင်းသားဟယ်ရီက2014မှာစတင်ပြီးတော့ကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲဒီအားကစားပွဲကတော့ဒဏ်ရာရစစ်ပြေနေပြန်ကျင်းပပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသားဟယ်ရီကသူကိုယ်တိုင်လည်းစစ်တပ်ထံမှာဆင်းနေကြောအလုပ်ထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix မှတ်တမ်းရုပ်ရှင်ကိုတော့ Netflix Online ရုပ်သံကနေပြီးတော့ August 26ရက်နေ့မှာစတင်ပြသပါတော့ရှင
်။ Lives have been changed on the track, but lives are also being changed in the stands.
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
Dreamba H A N D han le lu dibe ya de wo ha ya go chi khan ne idiom a thong wi go tin pya pi ma mo patma u song
play into someone's hands
go tin pya pi ma phit par de sa long paung ga p l a y play ga taman a phin ka za de duriya su yin le ti mhot de sa ta phin dibe ya bi me di niya mainto into a twin though လို့အဓိပ္ပာယ်ရတဲ့ we be preposition နဲ့တွဲသုံးထားတာမျိုး play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ်။အ SOMEONE apostrophe S someone's ကတော့တူတူရောက်ရေ HANDS hands ကတော့လက်တွေဆိုတော့ Skype phone ရဲ့လုံးောက်ဒေးဘေကလူတူတူရောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ Idiom ဆိုတဲ့ device ဒေးဘေကလေးရှင်းပါလေကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါလေဒီသုံးနေပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Joe ga tu go chi mya de lu sin tha de akwet the we no da ba be. Di lu ga Joe go tait do da thwet aw lut do Joe ga le thu mi da bo. Khu ro Joe phan khan ya bi le lu de bi ya ba de.
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest. Sit on your hands.
ဖြစ်ပါတယ်။ Salon bang ga SIT sit ga taina on on ga အပေါ်မှာဆိုတော့ sit on ga အပေါ်မှာထိုင်တာ Y-O-U-R-Y-O-R thin ye, H-A-N-D-S, hands ka letwi, so ro, zagabai thun ye, dayai diwe ka ro, thin ye letwi bo ma thai na bo. Lurwe ni ne, letwi ne lulu ya ra, tora shimya diwe phit par le. Da jang mo lo, ko le po ko te thai ni de, so yin, pelu de bo le, so ra, tora shimya diwe da phit par le me. Ba ma lulu miya bu, ba ma lumu bi nai bu bo. Da jang di thun ye, idiom diwe ka, lo siya shi da,ဖြစ်ရှင်းစရာရှိတာကိုဘာမှအေးမယူဘာမှမလုပ်ပေးတဲ့သဘောဖြစ်ပါတယ်။ဒါကြောင့်ဘာအလုံးမှမပြီးသေးဘူးဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ကုမ္မီမနိုင်ငံမှာမြေယာသိနာဟာတိတ်ကိုစိုးရင်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီ။အစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုဆက်လက်တင်ပြပြီးမှာကတော့
Hands are tied.
ဖြစ်ပါတယ်။စာလုံးပေါင်းကHANDS hands ka letwi ARERTIED tied ka achi khana atauk khana ko so lo da phit par de da chang skype thun ye dai yai de be ka ro letwi ko chu tuk khan tha ya da bo letwi chu tuk khan tha ya yin lu tu ni ne ba ma tat nai ma ma hou khu da chang idiom de be ka le shin ne lo su ya ma ba de khu khu ne pat te bi ba ma ma lu pe nai na လုတ်ပေးနိုင်စွမ်းမရှိတာအခြေအနေရအကြောင်းကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire Sorry I can't help you with your promotion
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာဝင်နေပါလေခင်ဗျာယာရုတက်ဖို့ကျွန်တော်ဘယ်လို့မှကုနိုင်မှာမဟုတ်ဘူးလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire Sorry I can't help you with your promotion
ခုဆက်လက်တင်ပြပြီးမှာကတော့
Weight on hand and foot
ဖြစ်ပါတယ်စာလုံးပေါင်းက WAIT weight ကတမန်အားဖြင့်စောင့်တာလို့ဒီပေးရပါမယ်ON ON ပြီးပဲနဲ့တွဲပြီး weight on ကတော့ခိုင်းနာကိုလုပ်ပေးတာကိုဆိုလိုပါတယ် HAND hand ကလက် AND N ကနှိ FOOT foot ကခြေထောက်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ခိုင်းနာကိုခြေနဲ့လက်နဲ့လုပ်ပေးတာပေါ့ idiom ဆိုတဲ့တွဲဝိုက်ဒီပေကတော့ကျမတို့မြန်မာစကားအရပြောရရင်တော့ကိုယ်တိုင်ကိုယ်ကျလုပ်ပေးကင်ပေးတာလိုလီသေးမရှိကိုဖိရင်ဖိလုပ်ပေးတာကျိုးကျိုးနွန်းနွန်းနဲ့ပြုစုဒါမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John finally married his girlfriend. as I think he wants someone to wait on him, hand and foot.
John nga nau sou paro tu yi sa ko le that lai de le. Chino tin ma re tu ga tu ko lo le thim shi pyu su me lu tu lo chin ni de so da ba be lo thi be ya ba de. Uma ko nau ta khaw na sin chi cha ya aw.
John finally married his girlfriend, as I think he wants someone to wait on him, hand and foot.
ခုနောက်ဆုံးတင်ပြပေးမှာကတော့
wash my hands of
ဖြစ်ပါလေစာလုံးပေါင်းက WASH wash ကဆေးကြောတာ OF off ကတခုခုရဲ့ဆိုတော့စကပိုက်တခုရဲ့ဓာတ်ရိုက်ဒီပဲကတော့ကျွန်ုပ်ရဲ့လက်ကနေဆေးပစ်လိုက်တာပေါ့ဒီနေရာမှာ SOMETHING something တခုလို့အဓိပ္ပာယ်ရတဲ့စကလုံးဒါမှမဟုတ်SOMEONE someone တူတယောက်လို့အဓိပ္ပာယ်ရတဲ့စကလုံးနဲ့တွဲပြီး wash my hands of someone or wash my hands of something လို့လည်းတွဲသုံးလို့ရပါတယ် wash my hands of someone ဆိုရင်တော့ဒီလူနဲ့ရှေ့ဆက်ပြီးတော့ဘာမှမပတ်သက်တာဒီလူနဲ့အဆက်ဖြတ်ပြစ်တာကိုဆိုလိုပြီးတော့ wash my hands of something ဆိုရင်တော့ဒီခုခုနဲ့ပတ်သက်ပြီးတော့စိတ်ကုံလို့အပြီးအပိုင်ရပ်ပြစ်တာမျိုးဆက်မလုပ်တော့တာမျိုးကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My aunt washed her hands of her son. He gave her so much trouble that she decided to disown him.
ကျွန်တော်တို့ကသူ့သားနဲ့လုံးဝအဆက်ဖြတ်လိုက်ပြီလေသူ့ကိုသိဒုက္ခပြီးတော့အမွေဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထည့်ပေးရပါတယ်
My aunt washed her hands of her son. He gave her so much trouble that she decided to disown him.
Tarashimiago, didrimba, hang uchi can be timbia get a idiom atone we got all.
Play into someone's hands. Sit on your hands. Hands are tied. Wait on hand and foot.Wash my hands of.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အောက်တိုဘာလ5ရက်တနင်္လာနေ့အတွက် VOE မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကြောင့် Walter Reed စစ်ဆေးရုံမှကူးစက်မှုခံယူနေတဲ့ American သမ္မတ Donald Trump ဟာဆေးရုံမြေမှာသူ့ကိုလာရောက်အားပေးနေကြသူတွေကိုတနည်းနည်းနဲ့တုန်းကကားနဲ့ထွက်ပြီးနှုတ်ဆက်ခဲ့ပါတယ်။ Trump ကိုထောက်ခံတဲ့အလံတွေဝှေ့ယမ်းပြီးဆေးရုံအပြင်မှာဆူဝေးနေကြသူတွေကိုသမ္မတ Trump ကအထူးလွန်ကြုံရေးအဆောင်တွေပါတဲ့ရင်တန်းနဲ့ထွက်ပြီးတော့နှုတ်ဆက်ခဲ့တာပါ။ဆေးရုံမြေမှာသမ္မတကိုအားပေးနေသူတွေကိုသမ္မတ Trump နှုတ်ဆက်ခဲ့ပြီးတဲ့နောက်Walter Reed ဆေးရုံကသမ္မတအထူးကုသဆောင်ကိုသမ္မတ Trump ပြန်သွားခဲ့တယ်လို့အင်ဗျူရောပြောခွင့်ရထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောကြားထားပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ကရောဂါအထူးပြုလူနာ35သန်းကျော်သွားပါပြီ။ကရောဂါကြောင့်သေဆုံးသူကမ္ဘာမှာတသန်းကျော်သွားခဲ့ပြီးတရက်တစ်ပတ်အကြာမှာပဲအထူးပြုလူနာအရေအတွက်ဟာလည်း35သန်းကျော်သွားပြီလို့ကိုရိုနာဗိုင်းရပ်စ်ဘူးကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ကပြောပါတယ်ဒီကနေ့တနင်္လာနေ့မှာဂျာမနီနိုင်ငံမှာအတည်ပြုလူနာ3သိန်းကျော်သွားပြီဖြစ်တယ်လို့ဗြိတိန်နိုင်ငံမှာလည်းအတည်ပြုလူနာ5သိန်းပြည့်သွားပါပြီ။ဇီဝကာမဗေဒသို့မဟုတ်ဆေးပညာရဆိုင်ရာ2020ခုနှစ်အတွက်နိုဘယ်ဆုကို Hepatitis C virus ဘိုးကိုတွေ့ရှိခဲ့ကြတဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ပူးတွဲရရှိသွားကြပါတယ်။အမေရိကန်သိပ္ပံပညာရှင် Harvey J. Elton နဲ့ Charles M. Rice ဗြိတိန်သိပ္ပံပညာရှင် Michael Hafter တို့ကို2020ခုနှစ်ဇီဝကာမဗေဒသို့မဟုတ်ဆေးပညာဆိုင်ရာ Nobel ဆုချီးမြှင့်ကြောင်းဒီပါတာရဆိုင်ရာရွေးချယ်ရေး Karolinska Institute ရဲ့အတွင်းမှူးချုပ်ကကြေညာပါတယ်ဒီသိပ္ပံပညာရှင်3ယောက်ရဲ့လေ့လာမှုကြောင့်သွေးကနေကူးစက်နိုင်တဲ့ Hepatitis C virus ပိုးအကြောင်းသိရှိနားလည်ခဲ့ရပြီးကုသနိုင်မဲ့နည်းလမ်းသစ်တွေတွေ့ရှိခဲ့တယ်လို့ Nobel ဆုရွေးချယ်ရေးကော်မတီက Stockholm မြို့မှာဒီကနေ့လုပ်တဲ့ဆုကြေညာပွဲအတွင်းပြောကြားသွားပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်ရမပါ
This program has come to you from the Voice of America, Washington.